ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာနှဲမြေအေဂျင့်တည်နေလာပြီးဆိုပေမဲ့တင်းဆောင်နေတဲ့ဒေသခံတိုင်းရင်းသားအများစုကတော့နေရရင်းပြန်ဖို့စိုးရိမ်နေစေပါအစိုးရသတင်းထုတ်ပြန်ရေးဖွဲ့ကတော့ကယ်ဆယ်ရေးစခန်းတွေကိုတင်းရှောင်လာသူ1400ကျော်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကစောင့်ရှောက်ပြီးနေရရင်ပြန်ပို့ပေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူးစည်းတောင်နဲ့ရသေးတောင်မြို့နယ်တွေအတွင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးရသက်တပ်နှစ်ပတ်ကျော်ကြာမြင့်လာချိန်မှာလုံခြုံရေးအခြေအနေဟာတည်ငြိမ်စပြုလာနေပြီဖြစ်ပါတယ်ဒီလိုတည်ငြိမ်လာတာကြောင့်ကျင်းချောင်းကယ်ဆယ်ရေးစခန်းတောင်ပြိုလက်ဝဲကယ်ဆယ်ရေးစခန်းငကြီတောက်ကယ်ဆယ်ရေးစခန်းအင်းကျင်ကျေးရွာကယ်ဆယ်ရေးစခန်းနဲ့ငခုတ်ချောင်းတပ်နယ်ကနေမီကန်တပ်ရင်းတွေမှာတိမ်းရှောင်လာသူဒေသခံတိုင်းရင်းသား1482ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေကစောင့်ရှောက်လိုက်ပါပြီးမူလနေရာရင်းကိုပြန်လည်ပို့ဆောင်ပေးခဲ့ကြောင်းအစိုးရရဲ့သတင်းထုတ်ပြန်ရေးကော်မတီကဒီလ12ရက်နေ့မှာသတင်းထုတ်ပြန်ပါတယ်မောင်တော်မြို့ရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးထွန်းအေးသိန်းကတော့သူတို့ကူညီထားသူတွေထဲမှာနေရပြန်တာမရှိသေးကြောင်းပြောပါတယ်။ကျွန်
တော်တို့ဒီနေကိုပြန်သွင်းတဲ့လူတယောက်မှမရှိသေးပါဘူး။နေရတယ်လို့ပြန်လာတဲ့လူတွေရှိပါတယ်။ကျွန်တော်တို့ဒီသာသနာ့ဘီမဲ့ရေးပေါ်ကူညီထောက်ပံ့ကော်မတီမလက်ကင်းတော့ပါလေ။နေတော်တော်ကကျွန်တော်တို့မနေရသေးဘူး။နေတော်တော်ကကျွန်တော်တို့တရားကြော်ကြော်လောက်ကျွန်တော်ရှိမှရှိပါတယ်။ဒီမှာပြန်ပြီးတော့ကိုယ်နေကိုပြင်းနေလူမရှိသေးပါဘူး။ဟိုလိုလူကြီးကျတော့ကျွန်တော်မျိုးမမတော်အဲ့ဒီလိုတော့ဒီနေ့သွင်းရတော့မရှိပါဘူးဒါပေမဲ့နေမှာတော့လုံးဝမရှိသေးဘူးဟိုကြေးဝတွေမှာကြောကိုစောင်းနေလို့အယောက်20 30အဲ့ဒီလိုမရှိပါနဲ့ဒီဒီမောင်တော်မျိုးကနေပြီးတော့နေလို့တော့တော်တော်လေးမရှိသေးပါဘူး
မောင်တော်မျိုးပေါ်မှာတော့လုံခြုံရေးအခြေအနေတိုးတက်လာတာကြောင့်စာတင်ကြောင်း၄ကျောင်းကိုဒီရပိုင်းအတွင်းမှာပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်ထားကြောင်းလည်းမြို့နယ်ပညာရေးမှူးကပြောပါတယ်စစ်တွေမျိုးကကယ်ဆယ်ရေးစခန်းဖြစ်ဖွင့်လှစ်ထားတဲ့မဟာဇေယျသိတိပဋ္ဌာန်းကျောင်းကဆရာတော်ဦးသီဟညာနာကလည်းတိရှောင်သူတွေနေရပြန်တဲ့အခြေအနေကိုအခုလိုမြင်ကြပါတဲ့
လုံချောင်းရဲ့သိချလို့တော့မဟုတ်ပါဘူးတကယ်ဒီလိုမှအဲ့မှာဒီပေါ်ရည်တွေနဲ့လုံးကရင်နဲ့ဆိုတော့လေဒီလိုကိုယ်ဟိုဒီပေါ်ရည်တွေကိုသိမချလို့ပြန်လာပြန်မှာဘောလုံးကတော့မဟုတ်ပါဘူးပြီးခဲ့တဲ့နေ့ကမနေ့တနေ့လောက်ပါလေကျောင်းရင်းလာတော့ကကြီးကျောင်းမှာဟောပေါ့20လောက်တော့ပြန်လာပေါ့ကကြီ
းမဟာဇေယျသိတိပဋ္ဌာန်းကျောင်းမှာလောလောဆယ်လူ200လောက်ခိုးလုံနေပြီးအများစုဟာမောင်တော်မျိုးနယ်ကဖြစ်ကြောင်းမြင်ကြပါတယ်စစ်တွေမျိုးကအနောက်တကားကူညီစောင့်ရှောက်ရေးအဖွဲ့ကဥအောင်ထေကတော့တင်းရှောင်လာသူတွေတဲကနေရပြန်သူတချို့ရှိပေမဲ့လုံခြုံရေးအခြေအနေကိုစိုးရိမ်နေကြဆဲဖြစ်ကြောင်းပြောပါတယ
်ဟိုတနေ့ကစပြီးတော့အစိုးရကအဲ့ဒီမှာပြင်ဆင်ပြန်လို့ရပါပြီပြန်ပို့ပေးမယ်ဆိုပြီးတော့စီစဉ်တခုလုပ်ကြတာတချို့ကတော့အဲ့မှာခင်မွန်းတွေပြန်ခဲ့တယ်အဲ့တော့ဆိုကျွဲကျွဲတွေတော့လည်းဟောတယ်လေရပြန်ခဲ့တဲ့လူတွေကတော့ပြန်ရှင်တယ်ပေါ့နော
်လောလောဆယ်စစ်တွေမျိုးမှာကယ်ဆယ်ရေးစခန်း30လောက်ရှိပြီးအိမ်ထောင်စု1500ကျော်လူဦးရေ9000ကျော်လောက်ရှိကြောင်းစခန်းတွေမှာလူအဝင်အထွက်အများကြီးရှိနေတာကြောင့်စည်ရင်အတိအကျမကောက်ယူနိုင်ကြောင်းလည်းပြောပါတယ်ဒီကနေ့အထိလဲတိတ်ဆောင်သူတွေဟာစစ်တွေမျိုးကိုလာရောက်နေစေရှိကြောင်းဥအောင်ထေကဆက်ပြောပါတယ
်ဒီနေ့ရောက်လာတဲ့စင်ဘွားကပါလာတဲ့အုပ်စုမှာဆိုရင်တော့မြောက်ဦးကိုပါတော့ရတယ်ခင်ဗျာသူတို့ကချင်းလူလို့လေသူရောပြောတော့တယ်ဒီစကားစစ်ဒီစကားမဝင်တော့ပါဘူးတဲ့အဲ့မှာမြောက်ဦးကိုတော့ပါမယ်ဆိုပြီးတော့အဲ့တော့မြောက်ဦးကိုထွက်တော့တာဒီမျိုးရှိပါတယ်နော်ဒီနေ့ရောက်လာတဲ့စင်ဘွားကလူတွေကတော့သူတို့စီမှာလည်းခဏစက်နဲ့ဆက်လာတော့ပါမယ်ဒီမှာတဲ့အဲ့လိုမျိုးအဖွဲ့တွေလည်းအများကြီးရှိပါတယ်ကြောက်တော့တော့တယ်ရောက်တော့ရေပုံမကျွန်းတော့ရေအဲ့လိုမျိုးပေါ့နော
်ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်ဒေသခံတိုင်းရင်းသားနဲ့ဟိန္ဒူဘာသာဝင် 26,000 ကျော်ဟာနေရက်စွန့်ခွာထွက်ပြေးနေရကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလမ်ဘာသာဝင်3သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရကြောင်းလည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့အပတ်အတွင်းကတော့အကြမ်းဖက်တိုက်ခိုက်မှုမှာမပါဝင်တဲ့တိမ်းရှောင်မွတ်စလင်တွေနေရပြန်နိုင်ရေးအတွက်စီစဉ်ဆောင်ရွက်ပေးဖို့မွတ်စလင်ဘာသာရေးခေါင်းဆောင်တဲ့ယမီယက်ဖတွေကမောင်တော်ဒေသခံအာဏာပိုင်တွေကိုဆွေးနွေးခဲ့တယ်လို့အစိုးရကလည်းဒီလ10ရက်နေ့မှာနေရစွန့်ခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်အောင်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့တည်င်းထုတ်ပြန်ထားပါတယ်